စတေမာလာလေပိုင်းတို့ကအဖမ်းခံခဲ့ရတဲ့ဘဂဒါများအဖွဲ့ချုပ်ဝင်မတ်ဖြူနင်းထွေးကိုရင်းမပင်ခရိုင်တရားရုံးကဒီကနေ့မှတရားရှင်ပြန်လွှတ်ပေးလိုက်ပါတယ်ဒီကနေ့ရုံးချင်းမှာအမှုကိုဆက်ပြီးစစ်ဆေးဖို့ဖြစ်ပေမဲ့တရားလိုဖြစ်တဲ့မြမစီဝါရေးဥပိုင်လီမိတက်ဘက်ကအမှုကိုပြန်ရုပ်သိမ်းသွားတာကြောင့်အခုလိုမတ်ဖြူနင်းထွေးလွတ်မြောက်လာတာလို့သူ့ရဲ့အကျိုးဆောင်ရှင့်နေဦးသိန်းတန်းဦးက VOA ကိုပြောပါတယ
်ဒီမြမပင်ခရိုင်တရားရုံးမှာနေ့လယ်နှစ်နာရီခွဲကတရားလိုပြုလုပ်တဲ့ဥပိုင်ကုမ္ပဏီကဦးလစိန်ကကျွန်တော်တို့အကြောင်းကြားချက်လေးရနဲ့အမှုကိုပြစ်မှုဆိုင်ရာကျင့်ဖြုတ်မှုတွေပုံမှန်494ကကြီးရရုပ်သိမ်းမှုပြုဖို့ရှောက်ထားပါတယ်အဲ့ဒီလျှောက်ထားချက်ကိုတရားအစွဲဖွဲ့စည်းဖြစ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့သခိုင်းတဲဥပဒေချုပ်ရုံးကကန့်ကွက်မှုရှိပဲနဲ့တောက်ခံနေတဲ့အတွက်ကြောင့်မို့လို့တရားရုံးကတင်ပြတဲ့အချက်တွေကထိုင်မာတယ်လို့ယူဆပြီးတော့မဖြူနှင်းထွေးကိုတရားရုံးရှိမှစွဲချက်မတင်တဲ့တရားရှင်ထုတ်ပြလိုက်ပါတယ
်လေဘရောင်းတောင်ကျင်းနီစီမံကိန်းကိုဥပိုင်ကုမ္ပဏီနဲ့အတူတွဲပြီးလုပ်နေတဲ့တရုတ်ပိုင်ဝမ်ပေါင်ကုမ္ပဏီကတရုတ်အလုသမားနှစ်ဦးကိုပြီးခဲ့တဲ့မေလမှပြန်ပေးဆွဲမှုပုံမှန်364.68တွန်းနဲ့ဆာလင်ကြီးမြို့ရဲစခန်းကနေဆွဆွဲပြီးမတ်ဖြူနင်းထွေးကိုမုံရွာအကျဉ်းထောင်မှာဖမ်းဆီးထားတာပါသူ့အမှုအတွက်တရားလိုတက်တွေကိုရုံးချိန်5ချိန်စစ်ဆေးပြီးတဲ့နောက်အခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်မတ်ဖြူနင်းထွေးပါဝင်ပတ်သက်တယ်လို့ဆွဆွဲထားတဲ့တရုတ်အလို့သမားနှုတ်ဦးကိုပြန်ပေးဆွဲတယ်ဆိုတဲ့ဖြစ်ရပ်မှာပါဝင်ပတ်သက်တဲ့အခြားဒေသခံ5ဦးကိုအခင်းဖြစ်ချိန်ကလေးက JAB တရားမဆွဲခဲ့ပါဘူးဒါပေမဲ့မတ်ဖြူနင်းထွေးကိုတော့အခင်းဖြစ်ပြီး5လလောက်ကြာတော့မှဖမ်းဆီးဆွဲချက်တင်ခဲ့တာပါခင်ဗျာ